ောတာရှင်များခင်ဗျာစစ်စတလူစီယာတန်နာအောင်မှာဘဝအတွက်လင်းရောင်ကြီးကဏ္ဍကိုဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါလေ
对林阳鸡干大马肉基督徒有的耶稣徒里撒所谓康僧里呢阿悉陀佛 Francis 卡哥利亚古要洗鼻ပထမဆုံးမွေ့ကြခဲ့တဲ့မင်္ဂလာသတင်းစကားလေးကိုဝေငှတင်ဆက်ပေးသွားပါမယ်တတရှင်များရှင်အရှင်သူမြတ်ပုပ် Francis 卡၎င်းရဲ့မင်္ဂလာသတင်းစကားလေးကိုအခုလိုအစချီးခဲ့ပါတယ်လီစာအပ်ပါသောတမရပကင်းဟီအစိုးရအာဏာပိုင်အဖွဲ့များနဲ့အရက်သားကောင်းဆောင်များအပြည်ပြည်ဆိုင်ရာတန်တမန်များအားလုံးတို့ကျွန်ုပ်ဟာနက်နက်ခင်းရဲ့စိတ်ငြိမ်အေးချမ်းရာဒီနယ်မြေဒီကိုရီးယားကိုရောက်ရှိလာခြင်းအတွက်အင်မတန်မှဝမ်းမြောက်မိပါတယ်။ဒါဟာတိုင်းပြည်ရဲ့သဘာဝလှပမှုကိုသာမဟုတ်ဘဲတမိုင်းနယ်ယဉ်ကျေးမှုကျွဲဝပြီးလူတွေရဲ့စိတ်တဘောဓာတ်ကောင်းမှုကိုတွေ့ကြုံဖို့လည်းဖြစ်ပါတယ်။နိုင်ငံဟာစစ်ပွဲညှဉ်းပန်းခြင်းနဲ့အကြမ်းဖက်မှုတွေကိုဖျက်ကျော်ရင်ဆိုင်ခဲ့ကြရပြီးဒီအခက်အခဲတွေရှိပေမဲ့လည်းနေခင်းရဲ့အပူချိန်နဲ့ညရဲ့အမောင်တုဟာအမြဲတမ်းပဲစီးလုံးညီညွတ်ခြင်းငြိမ်းချမ်းခြင်းနဲ့တရားမျှတခြင်းကိုမလျှော့သောစွဲနဲ့မျှော်လင့်ဖို့ဆိုတဲ့နေခင်းရဲ့စိတ်ငြိမ်အေးချမ်းမှုလမ်းကိုဖွင့်ပေးပါရယ်မျှော်လင့်ခြင်းဟာဘယ်လောက်ကောင်းတဲ့လက်ဆောင်ဖြစ်ပါသလဲဒီပန်းနိုင်ကိုရောက်ဖို့ကျွန်တို့တွေလက်မလျှော့သင့်ပါဘူးဒါဟာကိုရီးယားလူမျိုးတွေအတွက်ပဲမဟုတ်ပါဘူး။နေမြေတစ်ခုလုံးကမ္ဘာတဝန်းလုံးတွေမျော်လင့်ခြင်းမှာကျွန်ုပ်ကိုနှွေးထွေးစွာကြိုးစိုးတဲ့တမရပကင်းဟီးနဲ့ကျွန်ုပ်နှုတ်ဆက်ခဲ့တဲ့ခေါင်းဆောင်များအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။နောက်ပြီးကျွန်ုပ်ကြောက်ရွံ့လာခြင်းမှာကျိုးပန်းအားထုတ်ပြင်ဆင်ကြသူများအားလုံးကိုလည်းအတိအမှတ်ပြုပါတယ်။တင်တို့ရဲ့အဝိချေပြမှုကကျွန်ုပ်ကိုမိမိအင်းကဲ့သို့ဖြစ်စေတဲ့အတွက်ကျေးဇူးတင်ပါတယ်။ယုံကြည်ခြင်းပွဲတော်ကိုကျင်းပဖို့အာရှလူငယ်တွင်စုယုံကြတဲ့6ကြိမ်မြောက်အာရှလူငယ်ပွဲတော်ပေါ်ယုံကြည်ချုံနဲ့123ယောက်သောသူ့ရဲ့မိတ်ဆွေတွေဒီ124ယောက်ကိုသူတို့များအစ်စ်တင်မြောက်ပေးဖို့ကျွန်ုပ်လာရောက်ခြင်းဖြစ်ပါတယ်ဒီပွဲတော်နှစ်ခုဟာတစ်ခုနဲ့တစ်ခုဖြည့်ဆွနေတယ်ကိုရီးယားယဉ်ကျေးမှုကတိတ်ခါရှိခြင်းနဲ့ဉာဏ်ပညာကိုတက်ကြီးရွယ်ဦးရီထန်ကအမွေဆက်ခံယူကြပြီးလူအဖွဲ့အစည်းမှသူတို့ကိုနေရာပေးရူတီလေးစားမှုပြတဲ့ယဉ်ကျေးမှုဆိုတာကိုကျွန်ုပ်အနေနဲ့နားလည်လက်ခံထားပါတယ်ကျွန်တို့ကတ်လိန်များဟာလည်းအမှန်တရားအတွေ့အသက်ဆုံးခဲ့ကြတယ်ဒီအမှန်တရားမှာတက်ဝင်ယုံကြည်ပြီးသူတို့ကိုယ်တိုင်နေထိုင်ခဲ့တယ်ဒီအမှန်တရားအတွေ့သူတို့ရဲ့ယုံကြည်ခြင်းအတွေ့အသက်ပေးခဲ့ကြတဲ့ဓမ္မအာဇာနည်တွေကိုဂုဏ်ပြုကြပါတယ်ဖျားရှင်အတွက်နဲ့တပါးသူကောင်းဖို့အတွက်အပြည့်အဝဘယ်လိုမျိုးနေထိုင်ရမလဲဆိုတာသူတို့တွေကကျွန်တို့ကိုသင်ပေးနေပါတယ်ဆိုတာကိုအရှင်သူမြတ်ကအခုလိုမွှတ်ဆိုခဲ့ပါတယ
် We Catholics honor our elders who were martyrs for the faith because they were willing to give their lives for the truth which they had come to believe and by which they sought to live their lives. They teach us how to live fully for God and for the good of one another.
တော်တာရှင်ဓမ္မမိတ်ဆွေများရှင်ဆက်လက်ပြီးအရှင်သူမြတ်ပုပ် Francis ကအခုလိုမွှတ်ဆိုခဲ့ပြန်ပါတယ်ချစ်လက်စွာသောမိတ်ဆွေများတို့ဉာဏ်ပညာရှိသူနဲ့ကြီးမြတ်တဲ့ပုဂ္ဂိုလ်တွေဟာဘိုးဘီးဘီဗင်တွေရဲ့ရိုးရာဓလေ့တွေကိုသာချီးမွမ်းတာမဟုတ်ပါဘူးသူတို့ဟာလူငယ်တွေကိုလည်းတန်ဖိုးထားပြီးလက်ရှိအခြေအနေနဲ့စိန်ခေါ်ချက်တွေကိုအမွေအဖြစ်လက်ဆင့်ကမ်းသူများလည်းဖြစ်ကြပါတယ်အခုလိုပွဲမျိုးတွေနဲ့လူငယ်တွေစုယုံလာတဲ့အခါတိုင်းသူတို့ရဲ့မျှော်လင့်ချက်တွေနဲ့စိတ်ဝင်စားမှုတွေကိုကျွန်တို့အနေနဲ့နားထောင်ပေးဖို့တန်ဖိုးရှိတဲ့အခွင့်အလမ်းတစ်ရက်လည်းဖြစ်ပါတယ်ကျွန်တို့တွေဘယ်လိုမျိုးလူအဖွဲ့အစည်းဘယ်လိုမျိုးကဘာကိုနောက်မျိုးဆက်သစ်တွေစီတို့လက်ဆင့်ကမ်းဖို့ပြင်ဆင်နေကြပါသလဲဘယ်လိုမျိုးတန်ဖိုးထားမှုတွေကိုလက်ဆင့်ကမ်းနေကြသလဲဆိုတာကျွန်တို့ပြန်လည်သုံးသပ်ဖို့စိန်ခေါ်ခံရတဲ့အချိန်လည်းဖြစ်ပါတယ်အထူးသဖြင့်လိုအပ်နေတဲ့ငိမ့်ချမ်းခြင်းလက်ဆောင်ကိုကျွန်တို့ရဲ့လူငယ်တွေစီလက်ဆင့်ကမ်းကြဖို့အရေးကြီးတယ်လို့ကျွန်ုပ်ထင်ပါတယ
် I think it is specially important for us to reflect on the need to give our young people the gift of peace.
ဒါဟာမြေချမ်းရေးလက်ဟာနေတဲ့အတွက်အကြကြီးဒုက္ခခံစားနေကြရတဲ့ကိုရီးယားနိုင်ငံအတွက်တောင်းဆိုမှုပါ။ကိုရီးယားကျွန်းဆွယ်အပေါ်ငြိမ်သက်ခြင်းနဲ့ပြန်လည်ကြည်အေးသိမြတ်ခြင်းရှိဖို့ကြိုးပမ်းသူတွေအားလုံးကိုကျွန်ုပ်အနေနဲ့အတိအမှတ်ပြုကြောင်းဖော်ပြလိုပါရယ်။အဲဒီလိုကြိုးပမ်းမှုမျိုးတွေကိုကျွန်ုပ်အနေနဲ့အားပေးပါရယ်။ဒါကြောင့်လဲဆိုတော့ဒါဟာကြာရှည်ခံတဲ့ငြိမ်ချမ်းရေးရဖို့တခုရီးသောတည်ချတဲ့လမ်းစဉ်ဖြစ်လို့ပါဆိုတာကိုအခုလိုမှွက်ချခဲ့ပါတယ
် I can only express my appreciation for the efforts being made in favor of reconciliation and stability on the Korean peninsula and to encourage those efforts for they are the only sure path to lasting peace
တဒရှင်ဓမ္မမိတ်ဆွေများရှင်အရှင်သူမြတ်ကဆက်လက်မွေးကြားခဲ့တာကတော့ချစ်လက်စွာသောမိတ်ဆွေများတို့ငြိမ်းချမ်းရေးတောင်းဆိုမှုကကျွန်တို့အတွက်စိန်ခေါ်မှုလည်းဖြစ်ပါတယ်အထူးသဖြင့်စိတ်ရှည်လက်ရှည်နဲ့အများကောင်းကျိုးလူပေါင်းအဖွဲ့အစည်းမိသားစုကြီးကောင်းဖို့အတွက်အချိန်ပေးစက္ကန့်အနှံလှူဆောင်သူများအတွက်စိန်ခေါ်မှုပါပဲဒါဟာဆိုရင်ပြန်လေကြည်အေးသိမြခြင်းနဲ့တလုံးတဝါရီရှိခြင်းကိုမြင့်တင်ဖို့အမုန်းတရားတွေနဲ့မယုံကြည်မှုတတိုင်းတွေကိုဖြိုချရမယ်အကျဉ်းချင်းစိန်ခေါ်ချက်ပဲဖြစ်တယ်တန်တမန်ပရိယေအရာဆိုရင်ဖြစ်နိုင်ခြင်းရှိတာကကြံ့ကြံ့ခံနိုင်ခြင်းအပေါ်အခြေခံပြီးပြန်လေဆွေးဆူချက်တွေအတိပွေမရှိတဲ့ဝေဖန်မှုတွေစွတ်အတင်းပြုမှုခြင်းတွေအစားတိတ်ဆိတ်စွာနားထောင်ခြင်းနဲ့အပြန်အလှန်ဆွေးနွေးပလဲခြင်းတို့ကငြိမ်းချမ်းခြင်းကိုရယူအောင်မြင်နိုင်မှာဖြစ်ပါတယ်ချင်လာစွာသောမိတ်ဆွေများတို့စစ်ပွဲတွေမရှိတော့တာကိုမှငြိမ်းချမ်းခြင်းလို့ခေါ်တာမဟုတ်ပါဘူးတရားမျှတစွာပြုမူခြင်းအလို့ဟာငြိမ်းချမ်းခြင်းပဲလို့ဟေရှာယအနာဂတိကျမ်းအခန်းကြီး32အခန်းငယ်7မှာပြောဆိုထားတာကိုကျွန်တို့တွေ့နိုင်ပါတယ်တရားမျှတခြင်းဟာပါရမီတစ်ပါးဖြစ်တဲ့အတွက်တီးခံရှောင်ကျဉ်ခြင်းစီကံရှိဖို့ခေါ်ပိတ်ခြင်းခံရပါတယ်ဒါဟာဆိုရင်အရင်ကပြီးသွားခဲ့တဲ့မတရားမှုတွေကိုမိအောင်လုပ်တာမဟုတ်ပဲဒါကိုသိပြီးတိတိချင်းနဲ့ခွင့်လွှတ်ခြင်းတီးခံခြင်းပူပေါင်းဆောင်ရွက်ခြင်းတွေအပြင်ကြော်လွားနိုင်ဖို့တောင်းဆိုမှုပဲဖြစ်ပါတယ်အပြန်အလှန်နားလည်မှုရှိခြင်းကြည်အေးသိမြတ်ခြင်းအချင်းချင်းလေးစားမှုရှိတဲ့အုံမြင့်ချနိုင်ဖို့အကျိုးရှိတဲ့ပန်းနိုင်ကိုရရှိဖို့စဉ်းစားပြီးလူလားတဲ့စန္ဒလူလူချင်းချင်းရှိဖို့ဆိုတာကိုတောင်းဆိုတာဖြစ်ပါတယ
် May all of us dedicate this day to peace to praying for it and deepening our resolve to achieve it
ကျွန်တို့အားလုံးဒီနေ့တွေမှာငြိမ်းချမ်းခြင်းစီတို့ငြိမ်းချမ်းခြင်းအတွက်ဆုတောင်းဖို့ဆုံးဖြတ်ချက်တွေကိုလေးနှစ်စေပြီးအောင်မြင်နိုင်ဖို့ရန်အတွက်စက္ကန့်သွားနိုင်ကြပါစေလို့ဆိုပြီးဆက်လက်မွေးကြားခဲ့တာကတော့ချစ်လက်စွာသောမိတ်ဆွေများတို့တင်တို့နိုင်ငံရေးနဲ့လူမှုရေးခေါင်းဆောင်များအနေနဲ့ပို့ပြီးတော့ငြိမ်းချမ်းခြင်းပန်းနိုင်ကိုတည်ဆောက်နိုင်ဖို့ကျွန်တို့ကလေးများအတွက်တာယာတဲ့ကဘာကိုဖန်တီးဖို့ကြိုးပမ်းအားထုတ်နိုင်ကြပါရယ်အများကောင်းချို့အတွက်လို့ကျွန်တို့နားလည်ထားတဲ့အရာတွေကစီးပွားရေးအတွက်မဟုတ်လူသားကောင်းချို့အတွက်ဖြစ်စေရပါမယ်တိုးတက်တဲ့ဒိုင်းပြည်ကြီးတွေလို့ကိုရီးယားဟာသဘာဝပတ်ဝန်းကျင်နဲ့ပတ်သက်ပြီးတာဝန်ရှိမှုအကြောင်းတရားတွေစီးပွားရေးမှာတရားမျှတမှုမရှိခြင်းတွေနိုင်ငံရေးကွဲပြားပိုင်ခြားမှုနဲ့အရေးကြီးတဲ့လူမှုပြဿနာတွေနဲ့ရုန်းကန်နေရပါတယ်ပွင့်လင်းတဲ့ဆက်သွယ်ရေးအပြန်အလှန်နှီးနှောဖလှယ်ခြင်းနဲ့ပူးပေါင်းဆောင်ရွက်မှုကိုထိန်းသိမ်းထားဖို့လိုအပ်တယ်ဆိုတာကိုလူပေါင်းအဖွဲ့အစည်းကလူတွေအားလုံးကြားနိုင်ဖို့ဖိလောက်အရေးကြီးပါတယ်လေစီရင်သားတွေအားနွယ်သူတွေအတန်တိတ်နေကြရသူတွေအတွက်အထူးစဉ်းစားပေးခြင်းဟာလည်းအရေးကြီးပါတယ်သူတို့ရဲ့လက်တလုံးလူအချက်တွေကိုသာဖြည့်ဆည်းပေးခြင်းမျိုးမဟုတ်ဘဲလူသားစံမှုနဲ့ရှင်ကျေးမှုများကိုကြိုတင်လက်ခံယူနိုင်ဖို့လက်တွဲကူညီပေးခြင်းများဖြစ်ရပါမယ်ကျွန်ုပ်ရဲ့နောင်တော်စိန်ချွန်ဘောတဲ့စကင်ကကိုရီးယားကိုဒုတိယအကြိမ်ကြာရောက်တုန်းကမွေးကြားခဲ့တဲ့စကားလေးကိုကျွန်ုပ်ပြန်ပြောချင်တယ်ကိုရီးယားရဲ့အနာဂတ်ဟာလက်ရှိအသိပညာဉာဏ်ပညာရှိသူတွေပါရမီရှင်တွေကောင်းမြတ်တဲ့ဖရာတရားရှိတဲ့အမျိုးသားအမျိုးသမီးတွေရဲ့အပေါ်မှာမူတည်လိမ့်မယ်လို့1989ခုနှစ်အောက်တိုဘာ10ရက်မှာမွေးဆိုခဲ့တာပါအထက်ပါယဟန္တာကျွန်းပေါ်ရဲ့မိတ်ဆွေစကားကိုကျွန်ုပ်အနေနဲ့ပဲ့တင်ထပ်ပြောကြားရင်းနဲ့ပဲတိုင်းပြည်ရဲ့အသက်တာထဲမှာကိုရီးယားကက်သလစ်အဖွဲ့ကအပြည့်အဝဆက်လက်ပါဝင်ဆောင်ရွက်ဖို့ကျွန်ုပ်အနေနဲ့ဆန္ဒပြုပါတယ် လူငယ်ရင်းရဲ့ပညာရေးစည်ရဲသားတွေနဲ့အခွင့်အရေးမရရှိသူများနဲ့တလုံးတဝါရီညီရင်းအကိုစိတ်ထားထားရှိမှုမြင့်တင်ရေးဘိုးဘီဘီပင်တွင်စီကရရှိခဲ့တဲ့မွေးရာပါယုံကြည်ခြင်းဉာဏ်ပညာနဲ့အတွေ့အကြုံတွေကိုမျိုးဆက်တဲ့နိုင်ငံသားများဆက်လက်သင်ဆောင်သွားနိုင်ဖို့တင်နန်းပုံစံပေးခြင်းတွေကိုအသင်းတော်ကြီးကပံ့ပိုးပေးလိုပါတယ်။သမရာကြီးနဲ့တကွာမိတ်ဆွေများအားလုံးတို့တင်တို့ရဲ့ကြိုးစိုးမှုနဲ့အဲဝေခြေပြမှုအတွေ့ကျေးဇူးတင်ပါတယ်။တင်တို့နဲ့ချစ်လာစွာသောကိုရီးယားလူမျိုးများအားလုံးကိုဖျားရှင်ကောင်းချီးပေးပါစေ။အထူးသဖြင့်အောက်မေဘွေရများကိုထိမ့်သိမ်းထားခြင်းနဲ့နှူးစွန်အားပေးခြင်းအပြင်ကျွန်တို့ရဲ့အမြင့်ဆုံးသောယတနာနဲ့အနာဂတ်ရဲ့မျှော်လင့်ချက်များဖြစ်ကြတဲ့တက်ကြီးရွယ်ဦးများနဲ့လူငယ်များတို့ကိုဖျားရှင်ကောင်းချီးပေးပါစေဟုဆိုကာအရှင်သူမြတ်ပုပ်ဖရန်စစ်စ်ကတောင်ကိုရီးယားခေါင်းဆောင်ကြီးများအားပထမဆုံးမင်္ဂလာသတင်းစကားအနေနဲ့မွေချားခဲ့ပါတယ်ဆိုတာကိုဗာတီကန်သတင်းဌာနရဲ့မော်ဂွန်တိုက်ကနေကောက်နှုတ်ယူပြီးဘာသာပြန်ဆိုတင်ဆက်ပေးရင်းနဲ့ပဲဒီတစ်ပတ်ဘဝအတွက်လင်းအောင်ကြီးကဏ္ဍကိုဒီမှာပဲရှင်းနာလိုက်ပါတယ်ဒေါက်တာရှင်အပေါင်းပပဖရန်စစ်ရဲ့မင်္ဂလာစကားများကနေနေ့စဉ်ခေါ်အားရယူနိုင်ကြပါစေလို့ကျွန်မစစ်စတေလူစီယာတနအောင်ကဇူတမ်းမြတ်တာပို့တာလိုက်ပါတယ်ရှင်